အဂတိလိုက်စားမှုတိုက်ဖြတ်ရေးဥပဒေပြင်ဆင်ပြဋ္ဌာန်းပြီးဖြစ်လို့အဂတိလိုက်စားမှုတွေကိုတိုင်ကြားမဲ့သူမရှိရင်လဲကြော်စောမှုအရာစုံစမ်းစစ်ဆေးနိုင်ပြီးအထောက်အထားခိုင်လုံရဲ့ကော်မရှင်အနေနဲ့တရားစွဲဆိုပိုင်ခွင့်ရှိကြောင်းအပါအဝင်ကော်မရှင်ရဲ့လုပ်ပိုင်ခွင့်တွေကော်မရှင်အနေနဲ့ကင်တွယ်ရမယ့်အကြီးစားလက်စားမှုတွေနဲ့အများပြည်သူနဲ့ထိတွေ့ဆက်ဆံရတဲ့ဌာနတွေမှာပြည်သူဝန်ထမ်းဥပဒေအရဌာနတွင်အရေးယူနိုင်တဲ့အသေးစားလက်စားမှုစရရီနဲ့ပတ်သက်လို့အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်ကို VOA မြန်မာပိုင်းအယ်ဒီတာဒေါခင်စိုးဝင်းကတီးတန့်တွေ့ဆုံမေးမြန်းထားပါတယ်
မင်္ဂလာပါရှင
်မင်္ဂလာပါ
ဟုတ်ကဲ့ပါအခုဟိုမြန်မာနိုင်ငံအနေနဲ့ပေါ့နော်ဒီကဘာတဝမ်းမှာဒီအဲ့ဒီလိုက်စားမှုနဲ့ပတ်သက်ပြီးတော့ဒီစောင့်ကြည့်ရဲ့ဒီ Transparency International လို့ခေါ်တဲ့အဖွဲ့အစည်းရှိပါတယ်အဲ့အဖွဲ့အစည်းကနေပြီးတော့သူတို့2019ခုနှစ်ကထုတ်ပြန်တဲ့ဒီအညွှန်းဂိမ်းပေါ့နော
်
အဲ့အညွှန်းဂိမ်းမှာနိုင်ငံပေါင်း180ရှိတဲ့အနေမှာမြန်မာနိုင်ငံအဆင့်130နေရာမှာရှိနေပါတယ်အ
ဲ့
တော့ဒီအဲ့ဒီလိုက်စားမှုနဲ့ပတ်သက်ပြီးတော့ပေါ့လေတော်တော်လေးအခြေအနေဟိုဆိုးတဲ့အဆင့်တွေမှာပါနေတာပေါ့နော
်
အခုဥက္ကဋ္ဌကြီးတာဝန်ယူထားတဲ့ဒီအဲ့ဒီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဆိုတဲ့ရနေရာပေါ့တာဝန်ကအမြတမ်းမှလည်းကြီးလေးပါတယ
်
အမြတမ်းမှလည်းခက်ခဲတယ်ဆိုတော့အားလုံးသိကြပါပါတယ
်
အဲ့တော့ဒီဥက္ကဋ္ဌကြီးတို့ဒီကော်မရှင်အနေနဲ့ပေါ့နော်ဒီလုပ်ပိုင်ခွင့်ဒီဥပဒေဘောင်တွေကနေလုပ်ပိုင်ခွင့်လေးနဲ့ပတ်သက်ပြီးတော့အများကြီးသူသိအောင်ပေါ့လေဒီနေ့လေးရှင်းပြပေးပါလားရှင
်ဟုတ်ကဲ့ပါခင်ဗျဟိုကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်ကတော့အားလုံးသိကြတဲ့အတိုင်းပဲလေငါကတော့တော့ကျွန်တော်တို့ကိုနိုင်ငံတော်သမ္မတကနဲ့လွတ်တော်ဥက္ကဋ္ဌကြီးကပေးရတဲ့တာဝန်ကိုတရားဥပဒေထမ်းဆောင်လာတာတခုအဲနောက်တစ်ခုကတော့ကျွန်တော်တို့ဟိုတန်ကြားတဲ့ပုံကိုယ်တွေပေါ့နဲ့နာတဲ့ဒီတရားနေပြီးတော့တန်ကြားလာရင်အဲဒီတန်ကြားချက်ဟာဘလောက်တန်းတာထိမှန်ကန်တယ်ဆိုတော့စစ်ဆေးပေးရတဲ့အလို့တစ်ခုပေါ့အဲဒီလိုစစ်ဆေးတဲ့အခါကျတော့လေကျွန်တော်တို့ကစစ်ဆေးရုံပဲစစ်ဆေးရတာပါဒီတန်ကြားချက်ဒီမှန်ဤမှန်ဤဆိုတာပေါ့နော်ခိုင်လုံဤမခိုင်လုံဤဆိုတာစစ်ဆေးရတယ်စစ်ဆေးပြီးရင်အဲဒီစစ်ဆေးချက်ကခိုင်လုံတယ်ဆိုတဲ့အခါကျတော့မှကျွန်တော်တို့ကသက်ဆိုင်ရာအော်ရစကမ်းမှာရင်မှုဖွင့်ရတာပေါ့ကျွန်တော်ကတရားလူဖြစ်သွားတာပေါ့လေတရားလူဖြစ်ပြီးတော့မှုဖွင့်ပြီးတော့မှတရားရုံးမှာဆက်ပြီးတော့တရားဆွဆုဖို့ဟိုလုပ်ရတာပေါ့ကျွန်တော်ရဲ့လုပ်ငန်းရှင်ကလူတယောက်အပြစ်ရှိတယ်မရှိဘူးဆိုတာဆုံးဖြတ်တာမဟုတ်ပါဘူးတိုင်ကြားတဲ့တိုင်ကြားချက်ပြီးခိုင်နှမှုရှိတယ်အရေးယူဖို့တင့်တယ်မတင့်ဘူးဆိုတာကျွန်တော်ကစဉ်းစားပါတယ်အရေးယူဖို့တင့်တယ်ကျွန်တော်တို့ဥပဒေနဲ့ညီဆွနေဆိုရင်ကျွန်တော်တို့ကတရားရုံးမှာတရားဆွဲပါတယ်တနည်းအားဖြင့်တော့အဂတိလိုက်စားမှုနဲ့ပတ်သက်တဲ့ကိစ္စတွေမှာတရားစွဲတဲ့အဖွဲ့အစည်းတစ်ခုအနေထားပဲရှိပါတယ်ဆိုတာပြောပြချင်ပါ
ဟုတ်ကဲ့ပါအဲ့တော့ဒီဟိုစပေါ့နော်အခုနောက်ဆုံးဥပဒေအရကတိုင်ကြားတဲ့လူမရှိရင်လေကြော်စိုးမှုပေါ့နော
်
ကြော်စိုးမှုနဲ့ဟိုစစ်ဆေးလို့ရတယ်ဆိုတာရှိပါတယ်
ဟုတ်ပါ
အဲ့တော့လူတော်တော်များများကြော်စိုးနေတဲ့လူတွေတော်တော်အများကြီးရှိပါတယ်အဲ့တော့အဲ့လိုအများကြီးတွေကနေပြီးတော့ဘလို့မျိုးဟိုဟိုကိစ္စတွေပေါ့အထူးကိစ္စအနေနဲ့စဉ်းစားဖို့စဉ်းစားထားပါလိမ့်ရှင်
ကျော်စောမှုဆိုတဲ့ဥစ္စာကဟိုကျွန်တော်တို့ဟိုတန်းပေါ့လေကျော်စောတိုင်းတော့ကျော်စောမှုလို့ကျွန်တော်တို့ကမခေါ်နိုင်ပါဘူးဟိုအဂတိလိုက်စားမှုဖြစ်ပေါ်နေတယ်ဆိုတဲ့တည်င်းကပြန့်နှံ့နေတယ်ပေါ့နော်တည်င်းတစ်ခုကပြန့်နှံ့နေတယ်ကောင်းပြီအဲ့ဒီပြန့်နှံ့နေတဲ့တည်င်းကိုကျွန်တော်တို့ကော်မရှင်ကနေပြီးတော့လေ့လာမယ်လေ့လာတဲ့အခါမှာဒီပြန့်နှံ့နေတဲ့တည်င်းဒီအဂတိလိုက်စားမှုနဲ့ညီဆွန်းနိုင်တယ်လို့တန်တရားမกินကျွန်တော်တို့ကိုယ်နိုင်ကပေါ့လေတန်တရားမกินဘူးဒါဖြစ်နိုင်တယ်ပေါ့နော်ဖြစ်နိုင်တယ်ဆိုတန်တရားမกินဘူးမกินတာကိုလည်းကျွန်တော်တို့တွေ့ရမယ်တန်တရားမกินတဲ့အချက်ကိုလည်းကျွန်တော်တို့တွေ့ရမယ်ပြီးရင်အဲ့ဒီတန်တရားမกินတဲ့အချက်ကိုစုံစမ်းဖို့အတွက်ဒီကြော်သောတဲ့င်းမှာလုံလောက်တဲ့အထောက်အထားပေါ့နော်အာကိုအာဓာပြုလောက်တဲ့အထောက်အထားတွေရောရှိသလားဆိုတော့ကျွန်တော်တို့ကစုံစမ်းမယ်လေ့လာမယ်လေ့လာပြီးရင်ကျွန်တော်တို့အစီဝေးထိုင်ကော်မရှင်ဖွဲ့ဝင်အားလုံးစုပေါင်းပြီးတော့စီဝေးထိုင်မယ်ဒီမှာတော့သတင်းတစ်ခုဖြစ်တယ်ဒါနဲ့ပတ်သက်ပြီးတော့အဂတိလိုက်စားမှုဖြစ်နိုင်တယ်လို့ကျွန်တော်တန်တရားမကင်းပွေအခြေအနေတွေရှိတယ်ဒီအခြေအနေအတွက်ခိုင်လုံတဲ့အထောက်အထားလည်းအထိုက်အပြောက်ကျွန်တော်တို့တွေ့နေပြီဆိုရင်ကျွန်တော်တို့ကော်မရှင်အစီဝေးထိုင်ပါတယ်ကျွန်တော်တို့ကော်မရှင်မှာဆွေးနွေးဆုံးဖြတ်တဲ့ဆုံးဖြတ်ချက်တွေအားလုံးကကျွန်တော်တို့သုံးပုံနှစ်ပုံစံနာမင်းနဲ့ကျွန်တော်တို့ကဆုံးဖြတ်ပါတယ် sufficient consensus ပေါ့နော်ဒီပုံစံမျိုးနဲ့ကျွန်တော်တို့ကဆုံးဖြတ်ပါတယ်အဲ့တော့ဒါကိုအများစုကလက်ခံပြီးသုံးပုံနှစ်ပုံကဒီဥစ္စာကတော့ဒါအရေးယူမယ်ဆိုလဲယူလို့ရပြီတန်တရာရှိနိုင်တဲ့အဂတိလက်စားမှုနဲ့ညှစ်နိုင်တယ်လို့တန်တရာဖြစ်နိုင်တဲ့အခြေအနေလေးရှိတယ်အများကလည်းအဲသတင်းထွက်နေတယ်ဟိုလူကပြောတယ်သူကပြောတာမျိုးတွေလည်းရှိနေတယ်အဲ့ဒါကိုကျွန်တော်တို့ကကျော်စောတဲ့ရင်ဆိုပြီးကျွန်တော်တို့ကအစည်းအဝေးမှာစုံဖြတ်ပါတယ် ခုနသုံးဖို့နှစ်ပုံဆန္ဒမဲနဲ့ဆုံးဖြတ်ပါတယ်။ဆုံးဖြတ်ပြီးကျွန်တော်တို့အဲ့ဒါကိုဘာဖြစ်သွားလဲဆိုတော့ကျော်သောသတင်းကိုကျွန်တော်သတင်းပို့တိုင်တန်းချက်ဖြစ်နေပြောင်းလိုက်တယ်။ဒါကျော်သောသတင်းအနေနဲ့မဟုတ်တော့ဘူး။ဒါသတင်းပို့တိုင်တန်းချက်ဖြစ်သွားပြီ။သတင်းပို့တိုင်တန်းချက်ဖြစ်သွားပြီဆိုတာနဲ့ဒီ2023ခုနှစ်ဥပဒေအရကျွန်တော်တို့ဆက်လက်ပြီးတော့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့တာတို့ဟာလားစုံစမ်းစစ်ဆေးရာတို့ဆက်လက်ပြီးလုပ်ရတဲ့အနေထားဖြစ်ပါတယ်။
ကိုနဲ့လွမ်းသိတဲ့လူကိုဟိုကဦးစားပေးမယ်ပါစားပေးမယ်ပေါ့နော်ကိုနဲ့လွမ်းမသိတဲ့လူပါစားမပေးဘူးဆိုဒါလည်းအကိမ့်လိုက်စားမှုတစ်ခုပါပဲအဲ့တော့ဌာနဆိုင်ရာတွေမှာလည်းအများကြီးရှိပါတယ်ဒီလက်တင်ရသတော်ခေါ်တဲ့ကိစ္စတွေညနာကြီးရဟင်းပတ်ပါတဲ့ကိစ္စတွေပေါ့နော်အဲ့ဒီလူမျိုးကိစ္စတွေနဲ့ပတ်သက်လာရင်ပေါ့ဘယ်လိုမျိုးဂိုင်တွေဝတ်စီစဉ်ထားပါလဲရှင
်ကျွန်တော်တို့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စဉ်းစားနေတာရှိပါတယ်အခုချိန်မှာဟိုဟိုတဲ့ပေါ့အကိမ့်လိုက်စားမှုဖြစ်ပေါ်တဲ့ area ကိုကြည့်မယ်ဆိုရင်ပြည်သူလူထုနဲ့နေတူကထိတွေ့နေရတဲ့အောက်ပိုင်းဌာနဆိုင်ရာအဖွဲ့အစည်းတွေပေါ့နော်မြို့နယ်စင်ခရင်စင်စားရှိတဲ့အဖွဲ့အစည်းတွေပေါ့ဒီအဖွဲ့အစည်းတွေမှာလည်းတမျိုးရှိသလိုဟိုတစ်ဖက်ကလည်းအထက်ပိုင်းပေါ့ခုနကဝင်ရေးကိစ္စပဲဖြစ်ဒီဆောင်ရေးကိစ္စပဲဖြစ်ဒီလိုကိစ္စတွေနဲ့ပတ်သက်ပြီးတော့ဟိုအခွင့်အရေးတစ်စုံတစ်ခုရဖို့အတွက်အော်လာပြီးလိုက်ဖြစ်တာလေရှိပါရဲ့အဲ့တော့တနည်းအားဖြင့်ကြည့်မယ်ဆိုရင်တော့ဟိုအနေစားအဂရိလိုက်စားမှုနဲ့ဟိုကြီးမားတဲ့အဂရိလိုက်စားမှုလို့ပဲကျွန်တော်တို့ပြောမှာပေါ့လေအင်္ဂလိပ်လို
တန်တာကော်ရီဘာကြီးကိစ္စတွေ
ကဂရန်ကော်ရပ်ရှင်ပေါ့လို့လေကျွန်တော်တို့ခွာတာပေါ့နော်အဲ့တော့ဂရန်ကော်ရပ်ရှင်လို့ကိစ္စမျိုးတွေကိုတော့ကျွန်တော်တို့ရဲ့ဥပဒေနဲ့အကင်တွယ်ဖို့အတွက်တင့်တော်တာပေါ့ဘာလို့လဲဆိုတော့ကျွန်တော်တို့ရဲ့ဥပဒေကအော်ဒါပေမဲ့လေသူပြစ်မှုဆိုင်ရာဥပဒေလည်းဖြစ်တယ်။နောက်အရေးကြီးမယ်ဆိုလို့ရှင်လည်းအနေဆုံးအဖြစ်ဟိုထောင်ဒဏ်ခုနှစ်ဟိုဒါပေါ့လေထောင်ဒဏ်ခုနှစ်အထိချမှတ်နိုင်တဲ့အပြစ်တမ်းမျိုးဖြစ်တယ်။ဒီရက်ပို့ပြီးတော့များတဲ့လူသူဆင်တဲ့သူများသွားလာရှိပါတယ်။အလားတူပဲဟိုနိုင်ငံဝန်ထမ်းဥပဒေကြတဲ့အခါကျတော့သူ့မှာကျတော့ဟိုလည်းသတိပေးမယ်အလားရာဒူးစင်ရှော့ချမယ်အလုတ်ကထုတ်ပင်မယ်အစရှိသလိုသူ့ရဲ့လုတ်ပိုင်ကိုလက်ပေးလိုက်ရင်လည်းပတ်သက်ပြီးတော့သူ့မှာလည်းလုတ်ပိုင်ကိုရှိပါတယ်နိုင်ငံဝန်ထမ်းဥပဒေမှာလည်းလေသူ့ရဲ့လုတ်ပိုင်ကိုရလည်းသူကလုံးလို့ရအောင်ဆိုပြီးတော့ကျွန်တော်တို့က petty corruption နဲ့ grand corruption ကို petty ပိုင်းကိုတော့ဌာနဆိုင်ရာအကန့်ပြီးတော့သူ့ရဲ့ဥပဒေပေါ့နော်ပြစ်မှုနဲ့ပြစ်ဒဏ်နဲ့လည်းမျှအောင်ပေါ့ဒီမှာတောင်းရည်နဲ့နှစ်တောင်းရည်နဲ့ဒီလိုကိစ္စမျိုးတွေကြတဲ့အခါကျတော့သူ့ဌာနအတွင်းမှာပဲအရေးယူဆောင်ရွက်ကြအဲကြီးမားလာတဲ့ကိစ္စမျိုးတွေဖြစ်လာရင်ကျွန်တော်တို့စီလွှဲပေါ့အဲဒီလိုပုံစံမျိုးနဲ့ကျွန်တော်တို့ကဟိုကော်မရှင်နဲ့ရောတက်ဆိုင်ရာအစိုးရဌာနတွေနဲ့ရောပူးပေါင်းပြီးတော့မှဒီအဂတိလိုက်စားမှုတိုက်ဖြတ်ရေးကိုဟိုဟိုတင်းပေါ့လေချိန်ကြားကြီးအောင်ပေါ့နော်ဆင်ခရိုနိုက်စ်ပြအောင်ကျွန်တော်တို့ဟိုတိုက်ချက်သွားဖို့ဆိုတာမျိုးကျွန်တော်တို့အခုဆွေးနွေးနေကြဆဲဖြစ်ပါတယ်ဒါကြောင့်မို့ဒီကိစ္စဒီမလွဲမသွေဟိုအစိုးရဌာနတွေမှာဖြစ်ပေါ်နေတဲ့အဂတိလိုက်စားမှုကလည်းဌာနကြီးကတိတိကျကျလုတ်လာရင်လုတ်လာသလောက်ကျော်ပါသွားမှာဖြစ်တယ်အထက်ပိုင်းမှာဖြစ်တာတွေလည်းပဲကျွန်တော်တို့ကစီမင်းစည်းကမ်းပြဋ္ဌာန်းတာတွေပြင်ဆင်တာတွေတစ်ဖက်ကလုပ်ပြီးတော့တစ်ဖက်ကလည်းအရေးယူဆောင်ရမှုကိုကျွန်တော်တို့တိုးမြှင့်ဆောင်ရပေးခြင်းအပြင်ဒီဥစ္စာတွေလည်းကျော်ပါသွားဖို့အလားအလာရှိပါတယ်လို့ပြောချင်ပါတယ
်အဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြည်နဲ့တီးတန့်တွေ့ဆုံမေးမြန်းခန်းပထမပိုင်းကိုတင်ဆက်ပေးခဲ့တာပါ